ဒီအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့နေချင်းမြန်ခီးစဉ်ဖြစ်နေတနင်္သာရီတိုင်းဒဝေမြို့နယ်အနီးတစ်ဝိုက်မှာရှိတဲ့မြို့နယ်တွေကိုစီယုံရီခီးထွက်ခဲ့ပါတယ်။လမ်းတစ်လျှောက်မှာထောင်တောင်းချီရဲ့လူအုပ်ကြီးကတောင်းတောင်းဖြတ်ဖြတ်ကြိုးဆိုခဲ့ကြတယ်လို့လည်းသိရပါဗျ။ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒဝေမြို့ကိုလှမ်းပြီးမေးမြန်းစုံစမ်းထားတဲ့ကုဆတ်မိုးဝေကပြည့်ပြည့်စုံစုံပြန်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ကောင်းပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲကော်မရှင်ထံမှတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခဲ့ပြီးတဲ့နောက်ပါတီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့တနင်္သာရီတိုင်းဒဝေမြို့နယ်ဒဝေမြို့ရဲ့အနီးတစ်ဝိုက်မှာရှိတဲ့မြို့နယ်တွေကိုနေချင်းပြန်ပါတီစည်းရုံးရေးခရီးထွက်ခဲ့ပါတယ်။ရန်ကုန်မြို့ကနေမနေ့စောစောလေကြောင်းခရီးနဲ့ဒဝေမြို့ကိုရောက်လာပြီးတဲ့နောက်တိုင်းနယ်မြို့နယ်ပါတီအဖွဲ့ဝင်တွေနဲ့အစည်းအဝေးပြုလုပ်ခဲ့တယ်လို့သိရပါတယ်။အဲဒီနောက်လောင်းလုံးအောက်ရေးဖြူမောင်းမကန်အစရှိတဲ့အရက်တွေကိုတွားရောက်ခဲ့တယ်လို့ခရီးစဉ်မှာအတူလိုက်ပါသွားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့ကတာဝန်ရှိသူတူဦးဖြစ်တဲ့ဦးခွန်တာမြင့်ကပြောပါတယ်။ခရီးထွက်ခရလမ်းတစ်လျှောက်မြို့ကန်လူလူတွေကတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြသလိုဒေါအောင်ဆန်းစုကြည်ကလည်းရက်ပြီးတော့အမှားစကားတွေပြောဆိုခဲ့တယ်လို့သိရပါတယ်။ဒဝဲနဲ့မောင်းမကန်တို့မှဒေါအောင်ဆန်းစုကြည်ရဲ့ဟောပြောမှုတွေကိုတွားပြီးတော့နားထောင်ခဲ့တဲ့ဒဝဲမြို့ကန်မတ်နွန်းနယ်ဦးကတော့အခုလိုပြောပါတယ
်။ရောက်ခဲ့တဲ့ရှင်မောင်းမကန်မှလူအများကြီးပဲရှင်။မောင်းမကန်မှလည်းကန့်ချက်တစ်ခုလို့ပြီးနေတာပါရှင်။တစ်မျိုးလုံးနှိပ်ပါပဲရှင်။ဟိုလူသူကသူကမင်းရဲ့သုံးဆက်လို့ပြောရချင်းပြောတော့ဟိုဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဘာသူပြောသွားရချင်
းဒေါအောင်ဆန်းစုကြည်ကရောက်ရအရက်တိုင်းမှာအမှားစကားပြောတဲ့နေရာမှာပြည်သူပြည်သားတွေအနေနဲ့ဒီမိုကရေစီရဲ့ရပိုင်ခွင့်တွေအကြောင်းပြောဆိုခဲ့သလိုကိုယ့်ရဲ့ရပိုင်ခွင့်ကိုမှန်မှန်ကန်ကန်အသုံးချဖို့ကိုလိုချင်တဲ့အစိုးရကိုရွေးချယ်ပြီးတော့ရအောင်ယူတတ်ဖို့စတဲ့အကြောင်းတွေပြောဆိုခဲ့တယ်လို့ဥခွန်တာမြင့်ကပြောပါတယ်ဒီကနေ့ခီးစဉ်ဟာ NLD ပါတီအတွက်စီယုံရေးခီးစဉ်တက်တက်ဖြစ်ပြီးကြားပြတ်ရွေးကောက်ပွဲအတွက်မွေးဆွဲဖို့တွားရောက်တာမဟုတ်ဘူးလို့လည်းသူကပြောပါတယ်NLD ပါတီပေါ်တနင်္သာရီတိုင်းရဲ့အားပေးထောက်ခံမှုကအလွန်ကြီးမားခဲ့ကြောင်း23နှစ်ကျော်ကာလအတွင်းမပြောင်းမလဲပဲခံခဲ့မှမှရှိတဲ့အကြောင်းဒီလိုအစဉ်အလာတွေကြောင့်ဒဝေမြို့ကိုပါတီရဲ့စီယုံရေးပထမဦးဆုံးသွားဖို့ရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီနေ့ဒဝေမြို့မှာမြို့လုံးကျွနီးပါးထွက်ပြီးတော့အားပေးခဲ့တာကတက်တည်ပြနေကြောင်းနိုင်ငံနဲ့တဝမ်းကိုလှုံနှိုးလိုက်တယ်လို့လည်းဖြစ်တယ်လို့ဦးခွန်တာမြင့်ကပြောပါတယ်ဒီကနေ့ခီးစဉ်တစ်ချောင်းမှာအနှောက်အယှက်တစ်စုံတစ်ရာမရှိခဲ့တယ်လို့သွားရေးလာရေးကိစ္စတွေမှာအဆင်ပြေချောမွေ့အောင်ဒေတာကန်ရဲတပ်ဖွဲ့ဝင်တွေကကုညီဆောင်ရဲ့ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ဦးဆံမိုးဝေပါရှင်။မြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါအောင်ဆန်းစုကြည် NLD ပါတီစည်းရုံးရေးအတွက်တနစ်တာခီးစဉ်ဖြစ်ဒဝေကိုသွားခဲ့တဲ့အကြောင်းကိုပြန်ပြောပြခဲ့တာပါ။